မန္တလေးမြို့တော်စီမံသားနယ်နိမိတ်အတွင်းကလေဒီကျူးကျော်ဆိုင်တွေကိုစီမံချက်နဲ့ဖယ်ရှားနေပြီဆိုလို့ရှင့်ဆရာတို့ဘလို့တွေဆောင်ရွက်နေပြီလဲဆိုတာသိကြလို့ရှင
့်မနေ့က16ရက်နေ့ကနေစပြီးတော့စီမံသားရဲတပ်ဖွဲ့ရောစီမံသားရေးကော်မတီကနောက်မှရှိတဲ့တန်ရှင်းဌာနတော့အခွန်ဌာနလန္ဒရာဌာနအစာဦးဌာနပေါင်းပြီးကျွန်တော်ကြီးညာထားတဲ့လမ်းတောက်လျှောက်စီစစ်ပြီးတော့အရေးယူပါတယ်အခုကျွန်တော်ကြီးညာထားတဲ့လမ်းတောက်လျှောက်ကတော့လိုက်နာတဲ့လူတော့တော်တော်များများရှိပါတယ်ဒါပေမဲ့မလိုက်နာတဲ့လူလည်းရှိတယ်မနေ့က26လမ်းနဲ့19လမ်းဆိုကျွန်တော်အမှုပေါင်း12မြို့လောက်ပြီးရပါဘူးကွာစာရင်းကြီးကသတ်မှတ်ထားတဲ့နေရာဒီမှာလည်းမြောင်းနေ platform တွေကြော်ပြီးတော့ဖွင့်လှစ်လို့မနေ့ကနေစပြီးတော့စီမံရာဥတွေနဲ့ရေးယူတာပထမဦးဆုံးလမ်းနဲ့ platform ကျူးပြီးဖွင့်တဲ့ဟာမျိုးဆိုရင်တော့စီမံခန့်ခွဲမှုရသက်ဆိုင်ရာဌာနအတန်းကြီးရိုက်ပါတယ်တန်ရှင်းဌာနတို့ခွန်ဌာနတို့ပေါ့တန်ကြီးရိုက်ပြီးတော့မှထပ်ဖောက်ဖြစ်ကျူးလွန်နေဆိုရင်တော့အယူခံကာလတစ်နှစ်ကျော်သွားပြီဆိုရင်တော့ကျွန်တော်တို့ကစီမံရာအထူးတရားရုံးရသတင်ပါပါပဲ
။ဆိုလိုချင်တာကဥပမာဒန်ကြီးစောင့်ပြီးလို့ဒီတလအတွင်းမှာထားကိုဖယ်ရှားရမယ်ဆိုတဲ့သဘောပေါ့နော်
။ဟုတ်ကဲ့။ဆက်ကြရနည်းဆက်လိုက်တယ်။လုပ်ငန်း12ခုလောက်ဒါဒန်ကြီး1,500ပေါ့နော်။ဥရီနဲ့အညီပဲသူဒန်ရှင်းဌာနမှာသွားဆောင်ပဲ။ဆိုင်ကြီးပေးပေါ်မူတည်ပြီးတော့တကယ်လို့အဲ့ဒီဆိုင်တွေကထပ်ပြီးတော့ဖောက်ပြက်တယ်လို့ဥပဒေမှာကအယူခံကာလကိုမျိုးတော်ဝင်ကြီးစီတလအယူခံကာလသတ်မှတ်ထားတာရှိပါတယ်။အဲ့ဒီအယူခံကာလကျော်ပြီးသွားပြီဆိုစီမံလိုက်ရအထူးတရားရုံးရသတင်ပါပါပဲ။အဲ့ဒီမှာဆိုရင်တော့ထောင်ဒဏ်အထိပါပါပါတယ်။ထောင်ဒဏ်ပုံမှန်အလိုက်ပေါ့နော်။ဒါမျိုးချက်လေးလမ်းဘေး platform ကျူးတာတခုဒါမှမဟုတ်လဲ LAN platform တို့ကတော့ကျူးပြီးတော့အဆောက်အဦစောက်တာဆိုလည်းတစ်မျိုးပေါ့နော်အဲ့ဒါကဒီနေရာတရားရုံးကတရားသူကြီးကဒဏ်ငွေလည်းရိုက်လို့ရပါတယ်ထောင်ဒဏ်လည်းချလို့ရပါတယ်တလားနေတစ်နှစ်တိလည်းချလို့ရတယ်ဒဏ်ငွေဆိုလည်းတစ်သိန်းရနေ5သိန်းတိရိုက်လို့ရတယ်သူ့ပုံမှန်လိုက်ပ
ါဆရာတို့မနေ့ကစစ်ဆေးခဲ့တာမှာတွေ့ရှိရမှု12မှုလောက်ရှိတယ်ဆိုတော့အဲ့ဒီမှာမီးစက်တွေချထားတာတွေဘာတွေရောတွေ့ရှိခဲ့ရမျိုးရှိလားရှင့်
မီးစက်တွေဘာတွေကကျွန်တော်တို့ notice အရင်ပေးထားတယ်အခုကတော့ hotel ကြီးတွေနောက်ဆိုးဆိုင်ကြီးတွေရှိမှချထားတာရှိတယ်သူက land ကို platform ကိုပိတ်ပြီးတော့ကန့်လန့်ချက်ကြီးချထားတဲ့ဟာမျိုးကြတယ်ကျွန်တော်တို့ကအဓိကရှင်းတာတော့မြောင်း platform ကိုပိတ်အောင်ရှင်းတာဖြစ်တဲ့မြောင်းနောက်ကိုပို့လိုက်မယ်ကျွန်တော်တို့အရေးမယူတော့ပါဘူးခင်ဗျတကယ်လို့မြောင်း platform မှာချနေမယ်ဆိုရင်တော့ခုနကျူးပုံမှန်အတိုင်းပဲပထမဆုံးစီမံခန့်ခွဲမှုရတန်ကိုရိုက်ပါအဲ့ဒါမှထပ်ကျူးလို့နေဆိုရင်တော့တလအယူခံကာလတလကျော်သွားပြီဆိုရင်တော့တရားစွဲတော့ပါခင်ဗ
ျအခုဒီမနေ့ကစပြီးတော့စစ်ဆေးရတယ်ဆိုတော့ဘယ်ရက်လောက်ထိကစစ်ဆေးသွားဖို့အစီအစဉ်ရှိမှာလဲဆရာ
ဒီလုပ်ငန်းကတော့ကျွန်တော်တို့တောက်လျှောက်ဆင်စက်မပြတ်စီမံရတဲ့ဖွဲ့အနေနဲ့တော့ဆင်စက်မပြတ်ပဲအရေးယူဆောင်ရွက်သွားမှာပါချိုးပေါက်တဲ့ပုံပုံတည်ပြီးတော့
ဆရာတို့ဒီပညာပေးကာလအနေနဲ့လည်းဆောင်ရွက်ခဲ့တာတွေရှိတယ်ဆိုတော့အများပြည်သူကြည်ကြပြန်ပြန်သိရှိအောင်လို့အချိန်တိုင်းတာဘယ်လောက်လောက်ဆရာတို့ဒီပညာပေးကာလအနေနဲ့ဆောင်ရွက်ခဲ့တာလဲရှင
်ကျွန်တော်တို့ဒီဟာမတိုင်ခင်ကဟိုဂျပန်တရားစီမံချက်ထဲကနေပြီးတော့တင်းစားတဲ့မပညာခင်တွေက15ရက်ကြိုတင်ပြီးတော့ကျူးကျော်နေတဲ့ဆိုင်တွေလုပ်ငန်းတွေကို notice တို့ဘာလို့အကုန်လုံးဝေပြီးတာပါဝေပြီးတော့မှကျွန်တော်တို့ဒါအရေးယူပြန်စတာအဲ့ဒါထဲမှာတင်းစားထဲမှာဒါ15ရက်9လနောက်ဆုံးဓာတ်ပြီးဖယ်ပါလို့ဘာလို့ထပ်ပြီးတော့ပညာပေးထားတာပါအကုန်လုံးလမ်းမအလိုက်ကိုကျူးကျော်နေတဲ့ဆိုင်တို့ဘာလို့ဆိုရင်ဖယ်ရှားပြီးပါဆိုရင် notice တွေကျွန်တော်အရင်ကနေဝေပြီးတာပါစီရင်တရားဥပဒေတို့ဘာလို့ဆိုလဲကျွန်တော်တို့ pamphlet တွေလုပ်ပြီးတော့ဘယ်ပုံမှန်ဖောက်ရယ်ဘယ်လိုအရေးယူခံရမလဲဘယ်လိုအခြေအနေရှိလဲဆိုတာအဲ့ဒီစီရင်တရားဥပဒေနဲ့ပြမှုပြတဲ့နော်စတမ်ဖက်တွေရောပါရောအကုန်ဝင်ပြီးသားပါ
ဟုတ်ကဲ့ရှင်အခုလို့ဖြေကြပြီးတာကျေးဇူးတင်ပါတယ်နော်ဆရာဟုတ်ကဲ့
ဟုတ်ကဲ့ပါဆရာဟုတ်ကဲ့